ဆရာနာရှင်စနစ်ကြဆုံရေးစန့်ကျင်ဆန္ဒပြတဲ့သူတွေကိုလက်နက်ကင်တွေအကြမ်းဖက်နေကြပေမဲ့ဆန္ဒပြပွဲတွေကတော့နိုင်ငံအနှံ့မှာပုံစံမျိုးစုံနဲ့ဆက်ရှိနေသေးပါအရသာဆိုရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကနေအာဏာသိမ်းလိုက်တာရက်ပေါင်း45ရက်ကြာခဲ့တဲ့အချိန်ကာလအတွင်းအကြမ်းဖက်ဖြိုခွဲပစ်ခတ်မှုတွေကြောင့်တည်ဆုံခဲ့ရသူတွေလည်းယာနဲ့ချီရှိလာပါပြီအခြေခံလူဒန်းစားတွေနဲ့အလုသမားအင်အားစုအများဆုံးနေထိုင်ရာလှိုင်းသာယာမြို့နယ်တွေကတပိတ်တွေကိုပြီးခဲ့တဲ့ရက်တွေတုန်းကအကြမ်းဖက်ဖြိုခွဲပစ်ခတ်တာတွေလုပ်ခဲ့ပြီးဒီကနေ့မှာတော့ဆန္ဒပြတပိတ်တွေမရှိတော့ပေမဲ့ပြည်သူတွေကာယံထားတဲ့လုံခြုံရေးအကာအယံတွေကိုလမ်းတစ်လျှောက်ရှင်းလင်းတာတွေရှိခဲ့တယ်လို့မျက်မြင်တွေ့သူတူက VOA ကိုပြောပြပါတယ
်လိုင်းနာဆေးရုံကနေတဲ့အောက်ဆွေလင်မန်းအထိကိုသူတို့နေမင်းရှင်းလင်းရေးတွေလိုက်လုံနေဒါပေမဲ့ရတဲ့အပွင့်နဲ့အမစူးစူးစူးတွေ့လို့ရှိရင်သူတို့မိုးဝထောင်ပြပြီးလူစုဖွဲ့ပြတယ်မိုးဝထောင်ပြတော့လူတွေကလည်းတနက်တန်ကြတော့ပြေးကြတော့ဘူးလိုင်းနာမှာအရင်ကလိုတော့မဟုတ်တော့လုံးဝရှင်းလင်းနေတာသူတို့ရေမနေ့ကဆိုလို့ရှိရင်လေဟို3ထိပ်4ထိပ်5ထိပ်7ထိပ်အဲ့ဝင်းညံမှာသူတို့ရှင်းလင်းရေလုပ်တယ်သူတို့လာပြီးတော့ဂိတ်တိတ်ကိုဖွင့်မယ်အခုပိတ်ထားတဲ့ဟာတွေပေါ့ဗျာလမ်းကိုပိတ်ထားတဲ့ဟာတွေဖွင့်မယ်အဲသူတို့အေးစေးဖွင့်လို့ရရင်သူတို့အေးစေးပဲဖွင့်ပါမယ်အဖွင့်လို့မရဘူးဒီဘက်ကပြည်သူဘက်ကနည်းနည်းပါးပါးဟိုအုပ်စုအုပ်စုနဲ့နည်းနည်းပါးအော်ဒါဟိတ်တာလုပ်မယ်ပါညာဆိုရင်တော့သူတို့ပြစ်မယ်ဒါအဲ့ပုံစံပဲအခုတော့အဲ့လိုသွားနာမှာ103ကိန်းနာမှာတခြားနည်းပြစ်ရှင်းလင်းရေလုပ်တာသူတို့ကားပါတယ်ဗျာပဖို့ပါတယ်အဖိုးနဲ့လိုက်ကြော်တဲ့အဲ့လမ်းနေရှင်းတယ်ပြီးတော့သူတို့တက်တွေပြီးမှရှိရဲပြည်သူတွေရဲ့ရက်ွက်တွေမှာကျွန်တော်တွေ့ရတယ်လားတော့ရှိဖို့မရှိတော့တာအကောင်လုံး ARV တိုင်းကလူတွေကအကောင်ပြန်ကုန်ကြပြီဗျာရန်ကုန်ကလူတွေကြတော့လေအဲ့လိုပဲစားစရာတောက်စရာတွေဝယ်ထားပြီးတော့မထွက်ကြတော့ဘူး
ပြီးခဲ့တဲ့တနင်္ဂနွေနေ့နဲ့တနင်္လာနေ့တုန်းကလှိုင်းသာယာကဆန္ဒပြလူထုကိုအကြမ်းဖက်ပစ်ခတ်တာကြောင့်တေဆုံးသူက80ဦးထက်မနည်းရှိခဲ့ပါတယ်။မနေ့တုန်းကညအထိလူနေရက်ွက်တချို့မှာလူငယ်တွေကိုဝင်ရောက်ဖမ်းဆီးခေါ်ဆောင်တာတွေရှိခဲ့ကြောင်းကိုလည်းကိုယ်တိုင်ထွက်ပြေးတိမ်းရှောင်နေရသူတို့ကပြောပြပါတယ်။ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းလာတဲ့လက်နက်ကိုင်တွေရဲ့အခြေအနေကိုရှေ့တန်းကနေစောင့်ကြည့်နေတဲ့သူတွေတဲ့ကြည်ထီမှန်ပြီးတေဆုံးခဲ့ရသူတွေရှိတယ်လို့ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။လက်ဖြံရိုးကိုကြည်ထီပြီးထုတ်ချင်းပေါက်အယိုးကျိုးသွားလို့ဆေးရုံတက်ကုသမှုခံရပြီးလုံခြုံရေးအခြေအနေကြောင့်ဆေးရုံတင်ရမယ်ရက်မပြည့်သေးခင်မှာပဲထွက်ပြေးတိမ်းရှောင်လာရတဲ့လူငယ်တဦးကလည်းဒီကနေ့လှိုင်းသာယာဆေးရုံရဲ့အခြေအနေကိုပြောပြပါတယ
်ဆေးရုံဒီမှာစကင်းချန်လာပြီးတော့ဆေးအဝင်ကမှာပဲဂျူနီပေါင်းပြည်တယ်နဲ့သူတို့ဖျားလမ်းဘက်ကအပေါ်ပေါက်ရှိရလေအဲ့ဖျားလမ်းဝင်ပေါ်မှာသူတို့ကရှိရဲအမှကျွန်တော်လှိုင်းကြီးကတွေ့တော့တော့ဆိုင်ရဲ့ကယူမိုင်းကိုတူးထောက်ပြီးတော့လက်ညှောက်ခိုင်းတာကျွန်တော်ကြည့်လိုက်တော့တွေ့ရတော့ကျွန်တော်တို့ဆိုလို့ရှိရင်တပတ်လောက်နေရမှာပဲဒါပေမဲ့ဒီသတင်းတွေကဒီလိုဝင်ဆွဲနေတဲ့သတင်းတွေကြောင့်အရင်အရေးကြီးတဲ့လူနာတွေတော့ဒီမှာရှိတော့တယ်ကျွန်တော်တို့ကိုအကုန်လုံးပြန်ဆွလိုက်တယ
်အချမ်းဖတ်ဖြိုခွင်းခံရပြီးတဲ့နောက်မှာတော့နေရဲစွန့်ခွာသူတွေများလာတယ်လို့ကိုယ့်ရဲ့နေအိမ်တွေထဲမှာသာနေထိုင်ပြီးလုံခြုံရေးကိုစိုးရင်ပူပန်နေရသူတွေလည်းရှိနေပါတယ်စီအုပ်ချုပ်ရေးနယ်မြေဖြစ်သတ်မှတ်ခံထားရတဲ့လှိုင်းသာယာမြို့နယ်မှာညမထွက်ရအမိန့်ကိုထုတ်ပြန်ထားပြီးတော့ညတကောင်အိတ်ချိန်မှာလူနေအိမ်နဲ့မီးလောင်တာဆက်ယုံမီးလောင်တဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်မီးလောင်ရတဲ့အကြောင်းရင်းတွေကိုတေချာမသိရသေးပေမဲ့ပြည်သူတွေအနားရောက်မလာဖို့အတွက်စစ်တပ်နဲ့ရဲတွေဘက်ကပြစ်ခတ်ချင်းချောက်တာတွေလည်းရှိနေပါတယ်လို့ဒေသခံတွေကပြောပြကြပါတယ်ရှင်